မြန်မာအကြက်တဲဖြစ်ရှင်းနဲ့ပတ်သက်ပြီးမလေးရှားဟာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုကိုတိုးမြှင့်လုပ်မယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအေဘရာဟမ်ကလာအိုဆာဆီယံထိပ်သီးအစည်းအဝေးတွေအပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာကမလေးရှားနဲ့ထိတွေ့ဆက်ဆံရေးကိုတည်းအကြက်တဲကြောက်ကြောက်လုပ်ဖို့အသင့်ရှိတာကိုပြနေတဲ့အတွက်ဒါအပြုသဘောဆောင်တဲ့တိုးတက်မှုဖြစ်ကြောင်းနဲ့နိုင်ငံရေးဝန်ကြီးမိုဟာမက်ဟက်ဆမ်ကိုမြန်မာနဲ့ညှိနှိုင်းဆွေးနွေးမှုရဲ့စီစဉ်ဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့လည်းပြောပါတယ်။မြန်မာအရေးအတွက်အာရှခေါင်းဆောင်ရဲ့သဘောတူချမှတ်ထားတဲ့ဘုံသဘောတူညီချက်9ရရှိပေမဲ့အဆင့်မြင့်အရာရှိအဆင့်အလွတ်သဘောဆွေးနွေးမှုလည်းရှိရမှာဖြစ်တာကြောင့်ရှင်းလင်းရမယ့်ကိစ္စရပ်တွေကိုမြန်မာနဲ့ရှင်းလင်းပြောဆိုနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။စစ်တပ်အာဏာတင်းကျင်ကစပြီး4000လောက်တေဆုံးရတယ်လို့တသန်းနေပါနေဆန့်ခွာထွက်ပြေးခဲ့ရပြီးမလေးရှားကမြန်မာဒုက္ခသည်2000လောက်ကိုလက်ခံထားတယ်လို့ဒါပြင်ထိပ်တန်းဆွေးနွေးပွဲတွေတင်မြန်မာအရေးဟာထိပ်တန်းဆွေးနွေးမှုတစ်ခုဖြစ်ခဲ့တယ်လို့လည်းပြောပါတယ်။